ကျွန်တော်ဝင်းမဲပါလက်ရှိရွေးကောက်ပွဲမဲအများဆုံးရထားတဲ့အစိုးရပါတီကတိုင်းရင်းသားပါတီတွေကိုပူးပေါင်းဆောင်ရွက်ဖို့ကမ်းလှမ်းလိုက်ချိန်မှာတပ်မတော်ဘက်ကလည်းအေးအေးရခိုင်လက်နက်ကိုင်အဖွဲ့တောင်းဆိုတဲ့ရခိုင်ပြည်နယ်ကရွေးကောက်ပွဲမလုပ်နိုင်ခဲ့တဲ့နေရာတွေမှာရွေးကောက်ပွဲပြန်လည်ပွဲရည်ကိုကြိုဆိုလိုက်ပြီးညှိနှိုင်းသွားမယ်လို့ဆိုပါတယ်အစိုးရပါတီ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရကအေးအေးပြောသလိုကြားဖြတ်ရွေးကောက်ပွဲဆိုရင်အစိုးရဖွဲ့ပြီးတစ်နှစ်ကြာမှလုပ်နိုင်မယ်လို့ပြောလိုက်ချိန်မှာဖွဲ့စည်းပုံဥပဒေဆိုင်ရာကြွမ်းကျင်သူကတော့ဒါကကြားဖြတ်ရွေးကောက်ပွဲမဟုတ်တာမို့အစဉ်ပြေချိန်လုပ်လို့ရတယ်လို့အကြံပြုလိုက်ပါတယ် NLD ရဲ့မနေ့ကဒီကမ်းလှမ်းချက်ကိုတိုင်းရင်းသားပါတီတစ်ခုကကြိုဆိုလိုက်ကြတဲ့တိုင်းရင်းသားသုံးသက်သူတို့ကလက်တွေ့အကြံပြုတာကိုပြောပြထားပါတယ်အေးအေးရခိုင်လက်နက်ကိုင်ဖွဲ့ရဲ့ဒီသင်္မာလကိုမတိုင်ခင်ကြားဖြတ်ရွေးကောက်ပွဲလုပ်ပေးဖို့မနေ့ကတောင်းဆိုမှုပေါ်NLD ပြောခွင့်ရဒေါက်တာမျိုးညွန့်က
ကြားဖြတ်ရွေးကောက်ပွဲကိုအထွေထွေရွေးကောက်ပွဲနဲ့ကာလတလောက်ကြာမှလုပ်ရမယ်ဆိုတာဥပဒေမှာသတ်မှတ်ပြီးတာရှိပါတယ်ခင်ဗျတနည်းကြောင့်မှလုပ်ရတာပါ
ဒီပေါ်ဖွဲ့စည်းအုပ်ချုပ်ပုံဥပဒေဆိုင်ရာကျွမ်းကျင်သူဒေါက်တာအန်ဒရူးငုံကျုံလျံကကြားဖြတ်ရွေးကောက်ပွဲအတွက်အခုလိုဥပဒေရှိပေမဲ့အခုကဖြတ်သိမ်းလိုက်တဲ့ရွေးကောက်ပွဲပြန်ကျင်းပရမှာဖြစ်တယ်လို့ဆိုပါတယ
်ကြားဖြတ်by election မဟုတ် by election ဆိုတာလိလနေရလိလဆိုတာရွေးပြီးတော့တည်လို့မဟုတ်ရင်နှုတ်ထွက်လို့အဲ့ဒီလိလနေရမှာကြက်ဖြတ်လို့လုပ်ရတယ်အခုဥစ္စာကလိလနေရမဟုတ်ဘူး cancellation ဥပဒေနဲ့လုပ်တာဖြတ်သိမ်းတာ
အဲ့ဒီတော့တပ်မတော်ဘက်ကအရင်အကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့အေးအေးလက်နက်ကိုင်တပ်ဖွဲ့တောင်းဆိုတာကိုကြိုဆိုလိုက်ပြီးအေးအေးသုံးတယ်လို့ဒီကြက်ဖြတ်ရွေးကောက်ပွဲတွေကိုရခိုင်ပြည်ရှမ်းပြည်နယ်မှာပါကျင်းပနိုင်ရင်ညှိနှိုင်းဆောင်ရွက်သွားမယ်လို့ပြောလာတဲ့ပေါ်ဘယ်ချိန်လက်တွေ့ဖြစ်လာနိုင်တာကိုမေးရမှာဒေါက်တာအန်ဒရူးကပဲ
ကျွန်တော်ထင်တာတပ်မတော်ဖက်ကဒီ cancellation လုပ်တဲ့ဟာတွေကို by election တဘောနဲ့မစင်စားဘူးအခု cancellation နဲ့ပတ်သက်ပြီးတော့ဘာဥပဒေမှမရှိဘူးအဲ့တော့မနေ့ပြန်လုပ်ပဲဆိုရင်လုပ်လို့ရတယ်မလုပ်ဘူးဆိုရင်လည်းမလုပ်ပဲနဲ့ရတယ်အဲ့ဒါတော့အစိုးရနဲ့ဒီ UEC ပေါ်မှာမူတည်တယ်လေ
တစ်ချိန်တည်းမှာ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ကမ်းလှမ်းချက်ကိုလည်းရခိုင်ပြည်နယ်မှာအဓိကအနိုင်ရထားတဲ့ရခိုင်မျိုးသားပါတီကပြောခွင့်ရဒေါ်အင်းနုစင်ကကြိုဆိုလိုက်ပါတယ
်ကျွန်မတို့ကတော့ကြိုဆိုပါတယ်တစ်ချောက်လုံးညှော်လင့်ထားခဲ့တာဟာပြည်ထောင်စုမှာတိုင်းရင်းသားပါတီတွေကိုဘာဖြစ်လို့လက်တွဲလက်ကမ်းပြီးတော့ပူးပေါင်းဆောင်ရွက်မှုမရှိဘဲနဲ့dialogue partner ချစ်ဘာကြည့်လို့အတော့မဖြစ်ခဲ့တာလဲဆိုတော့တစ်ချိန်လုံးတင်ပြပြောဆိုနေခဲ့ရတဲ့အနေအထားမှာအခုဒီလိုစာမျိုးထုတ်လိုက်တယ်ဆိုတော့ထိုက်လိုက်လေးလေးပဲကြိုဆိုပါတယ
်အဲ့ဒီတော့ဒီအချိန်မှာဘာကြောင့်အခုလို NLD ဘက်ကကန့်လန့်လာပါလဲလို့မေးရမှာဒေါ်ရင်းနုစင်ကအရင်ဖွဲ့စည်းပုံပြင်ဆင်ရေးမှာတက်မတော်နဲ့ NLD ထိတိုက်တွေ့ခဲ့တာကိုအခုပြင်ဆင်နိုင်ဖို့ဖြစ်နိုင်တယ်ဆိုပြီးလက်ရှိပြောင်းသွားတဲ့အခြေအနေကိုအခုလို့ရှင်းပြပါတယ
်ပထမအနေအထားမှာတော့ညွန်ပေါင်းအစိုးရပရာကြီးကိုမလို့ခြင်းတဲ့အတွက်တိုင်းရင်းသားတွေပါတီတွေနဲ့ညှိနှိုင်းမဲ့အစီအစဉ်မရှိဘူးဆိုပြီးတော့တင်းတင်းမာမာပြောခဲ့တဲ့အနေအထားတွေဟာတော့အခုတော့ညွန်ပေါင်းအဆင့်ကိုလည်းမရောက်ဘူးဟိုတပါတီတွေကအစိုးရဖွဲ့နိုင်ရဲ့အဆင့်ကိုရောက်သွားတယ်ဆိုတော့ဟိုမျိုးမန်းထားတာတည်းပူတဲ့ဒီအနေအထားကိုဖန်တီးလိုက်တာလို့ကျွန်မမြင်ပါတယ
်အချိန်ထဲမှာစမ်းချီနယ်မှာအဓိကအနိုင်ရထားတဲ့တန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကိုလည်း NLD ပြောခွင့်ရကကန့်လှမ်းခဲ့ပါတယ
်တန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကကျွန်တော်ရဲ့ခိုင်မာတဲ့မဟာမိတ်ဖြစ်ပါတယ်မဟာမိတ်ပေါင်းများလိုလားတဲ့အတိုင်းပဲကိုပိုင်အုပ်ချုပ်ခွင့်ကိုပိုင်ဆုံးဖြတ်ခွင့်ရှိတဲ့ပြည်နယ်တစ်ခုဖြစ်ပြီးပြင်းပေါ်ထွက်လာတာကိုကိုယ်တိုင်မြင်ရပါလိမ့်မယ
်အခုလို NLD ကကန့်လှမ်းလာတဲ့စာပေါ်ရှမ်းနိုင်ငံရေးချွမ်းကျင်သူနိုင်ငံရေးသိပ္ပံဘာရကူဒေါက်တာဆိုင်ဦးကအ
ဲ့ဒီစာရဲ့ရည်ရွယ်ချက်ကိုကျွန်တော်ကတောင်းတယ်အဲ့ဒီသာထွက်လာတဲ့အချိန်နဲ့အရေးသားနဲ့အားတွေကနည်းနည်းလိုရာရောက်မှာမဟုတ်ဘူးတကယ်လို့မယ်ဒါအစိုးရရဲ့စေတနာနဲ့တကယ်လည်းနိုင်ငံရဲ့အခြေအနေကိုဖြည့်ရှင်းတယ်လို့မြင်နေဆိုပြီးနိုင်ငံကြီးကနေအများကြီးရှိတယ်အလွဲရဲဟာတော့တိုင်းနာရီနဲ့တိုက်ရိုက်ခေါ်ပြေးပြီးတော့ဖြည့်ရှင်းနေနေအင်ဂျင်ရှင်တွေလို့ပြောတင်တယ်နောက်ပြီးတော့အမျိုးသားပြန်လည်ရင်ဂျာစုရေးဆိုတဲ့ကော်မတီကိုဖွဲ့ပြီးတော့တိုင်းနာရီနဲ့သူတို့ပါဝင်မှုအပြင်သူတို့နိုင်ငံကြီးကလုပ်သွားတဲ့လုံမှန်းနေလုံးလုံးရ
တကယ်တော့အရင်အာနာလွှဲခဲ့တဲ့လက်ရှိအဓိကတက်ခံပါတီကိုကြောထောက်နောက်ခံပေးခဲ့တဲ့တမတော်နဲ့လက်ရှိအာနာရထားတဲ့အစိုးရပါတီတို့ကြားဒီတစ်ခေါက်ရွေးကောက်ပွဲဆိုင်ရာအငင်းပွားမှုတွေပြင်းထန်လာခဲ့ပြီးအခုလိုတိုင်းရင်းသားတွေကိုအပြိုင်ကန့်လှမ်းကြိုဆိုလာတာဖြစ်တယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျာကျွန်တော်ဝင်းမင်ပါ